21ရာစုပင်လုံနီလာကန်ကိုတက်ရောက်လာတဲ့ဝါပြည်သွေးစီညီညွတ်ရေးတက်မတော် UWSA ကိုစလေအဖွဲ့အတွက်စီစဉ်နေရာချထားမှုအားနည်းတဲ့အပြင်ခွဲခြားကက်သက်ခံခဲ့ရတဲ့အတွက်ညီလာကန်ကိုဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းကို UWSA ဘက်ကပြောကြားခဲ့ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ NLD အစိုးရငြိမ်းချမ်းရေးကော်မရှင်ဘက်က UWSA ကိုတောင်းပန်ခဲ့ပြီးညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ခဲ့တဲ့ပေါ်နားလည်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်။အသေးစိတ်ကိုမန်အင်ဂျင်နီယာကပြောပြပေးမှာပါ
။ညီငယ်ညီလာခံကနေနှုတ်ထွက်လာတဲ့ဝါကိုစလေဖွဲ့ဟာရှမ်းပြည်အခြေခံမှာရှိတဲ့ UWSA ဌာနချုပ်ကိုမနေ့ကပြန်လည်ရောက်ရှိခဲ့ပါတယ်။သူတို့အနေနဲ့ညီလာခံဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းရင်းဟာညီလာခံအတွင်းသူတို့အပေါ်ကန့်သတ်မှုတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဝါကိုစလေအဖွဲ့ဦးဆောင်သူ UWSA တောင်ပိုင်းဆက်ဆံရေးယုံဒုတိယတာဝန်ခံဦးညီရန်ကသတင်းတောက်တွေကိုခုလိုပြောပါတယ
်ကျွန်တော်ချဝင်နေနေကြတာပြီးကပ်ဝင်ပြီးကြတဲ့လိလာသူအနေနဲ့ပြောတာပြောတော့သူတို့ကလေးသိမ့်မယ်လေးသိမ့်မယ်ဆိုပြီးညအတိတ်လည်းမပြောဘူးမိုးလေးအစ်နောက်ရထပ်ထပ်တဲ့တော့ဒီဖက်ဝင်မရဟိုဖက်ဝင်မရဟိုမှာတော့မရဘူးတန်တက်ချက်တဲ့အမျိုးမျို
းညီလာကစီစဉ်သူတွေဘက်ကအားနည်းချက်တွေရှိခဲ့တဲ့အတွက်အခုလိုဖြစ်ရမျိုးပေါ်ပေါက်ခဲ့တာဖြစ်တယ်လို့မြင်မိကြောင်း21ရာစုပင်လုံညီလာခံကိုတက်ရောက်နေတဲ့ NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်က VOE ကိုပြောပါတယ
်။နားလည်မှုတော့နည်းနည်းလွဲတော့လွဲနေတယ်။ပြင်းပြင်းရဲတဲ့နေရာမှာဆိုနည်းနည်းတော့မပြည့်စုံဘူးပေါ့။တခြားတော့ပြဿနာမရှိပါဘူး။ကျွန်တော်စက်တက်နေတယ်။ကျွန်တော်တို့အားလုံးပေါ်တော့စက်ထွက်တော့16ရောက်ဒါပေမဲ့တချို့ကတော့ဒီဒေသမှာမရောက်ဘူးဆိုတော့တချို့နေရာမှာတော်တော်လေးလာတဲ့ပြန်ရှိတယ်။တကယ်စီးရတဲ့တူတော့ခုနှစ်ယောက်ပေါ့
။အခုလိုပြည်ထောင်စုငင်းငယ်ရေးညီလာခံအစ်စ်မျိုးမှာအရေးပါတဲ့တိုင်းသားခေါင်းဆောင်တွေအတွက်နေရာချထားရေးမှာအားနည်းချက်တွေရှိနေကြောင်းညီလာခံကိုလေ့လာသူအဖြစ်တက်ရောက်နေတဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့တင်ဒန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငင်းကပြောပါရယ
်အထူးသဖြင့်တော့ဒီစီမံခန့်ခွဲမှုမှာအားနည်းချက်တွေရှိတာပေါ့နော်သူတို့ကဒီဝန်ကြီးဌာနကဝန်ထမ်းတွေနေရာချထားတယ်ချထားတဲ့အခါကျတော့ conflict sensitivity ခေါ်တာပေါ့ဒါဒီတိုင်းသားခေါင်းဆောင်တွေဘယ်လိုနေရာပေးရမလဲဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုအဲ့လိုဟာဒီမှာအားနည်းတယ်လို့ထင
်အခုလိုညီလာခံအတွင်းအဆင်မပြေဖြစ်ခဲ့တဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဝါကိုစလေအဖွဲ့ကိုရှင်းပြတောင်းပန်ဖို့ကြာသာပတိနေ့ကညွှန်ကြားခဲ့ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကလည်း UWSA ဥက္ကဋ္ဌဦးပေါယူချမ်းစီကိုနားလည်ပေးဖို့မေတ္တာရက်ခံတဲ့တရားဝင်စာကိုမင်းကရက်ဆွဲနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီမေတ္တာရက်ခံစာမှာတော့ညီလာခံတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုနိုင်ငံတော်ကဒန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်အချို့ကြောင့်အဆင်မပြေဖြစ်ခဲ့ရမှုများရှိခဲ့သည်ကိုနားလည်ပေးဖို့မေတ္တာရက်ခံကြောင်းဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်အခြေဆိုင်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလောင်းအဖွဲ့တို့အနေနဲ့21ရာစုပင်လုံညီလာခံကိုတက်ရောက်ဖို့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဖိတ်ကြားခဲ့တာပါ။သူတို့နှစ်ဖွဲ့လုံးအနေနဲ့ဒေါ်ဆန်းစုကြည်ဥဆောင်ကျင်းပတဲ့ပြည်ထောင်စုငင်းငယ်ညီလာခံကိုထောက်ခံတယ်လို့ပင်လုံစိတ်တက်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ဖို့လူလာကြောင်း NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်ကဆိုပါတယ
်ကျွန်တော်တို့ကတော့လက်ရှိရာစုပြည်လုံးညီလာခံရဲ့ဒီရဲချက်ပေါ်ဟိုညီချင်းရဲ့ညီလာခံဆိုတော့ကျွန်တော်တို့အပြည့်အဝထောက်ခံတယ်ကျွန်တော်တို့လည်း NDAA နဲ့ဆိုပြီးရှိရင်ဆိုတော့အထွေထွေတက်လေးဟာပြန်လို့စိတ်တတ်နဲ့ညီတဲ့ကိုယ်ပိုင်အချုပ်ခွင့်ရတဲ့တာတခုလူချင်းလဲဆိုအဲ့လိုပဲတင်ရတယ်
။ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိနေပြည်တော်မှာ4ရက်ကြာကျင်းပနေတဲ့ပြည်ထောင်စုငင်းငယ်ညီလာခံကိုတိုင်းနာလက်နက်ကိုင်21ဖွဲ့တဲ့က18ဖွဲ့တက်ရောက်ခဲ့ပြီးဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုတင်ပြခဲ့ကြပါရဲ့ရှင်။